ပြပနိုင်ငံလေမှာခရစ်စမတ်နေ့ကတက်ခတ်သွားခဲ့တဲ့တိုင်ဖုန်းမုန်တိုင်းကြောင့်လူ3000ယောက်ထက်မနည်းသေဆုံးသွားတဲ့အကြောင်းတောင်ဝင်ရှိသူတွေကပြောပါရယ်ဖန်ဖုန်းတိုင်ဖုန်းမုန်တိုင်းဟာဖိလစ်ပိုင်နိုင်ငံကို၂ရက်ကြာဖြတ်သန်းတက်ခတ်စဉ်တနအီလီတိုင်နှုန်းကီလိုမီတာ120လောက်နဲ့မိုးတိထန်စွာရွာသွန်းခဲ့တာပါမုန်တိုင်းကြောင့်လူပေါင်းထောင်သောင်းချီတင်းရှောင်ခဲ့ရပြီးစာတင်ကြောင်းနဲ့အားစားရုံတွေနဲ့အစိုးရအဆောက်အဦတွေမှာယာယီခုလုံခဲ့ကြရပါတယ်ဂရိုသင်းမောပြည်ဆွေးမှုတွေရဆိုင်ထားတဲ့အတွက်မနေ့ကစိတ်ကန်းနေမှာလူ1000ကျော်လောက်လဲတောင်းတင်နေသလိုပြည်ရင်းလေရောင်းခီးစဉ်တွေလည်းရပ်ဆိုင်ခဲ့ရတာပါမွန်တန်းရာသီနိုဝင်ဘာလမှာအဆုံးသတ်လေးရှိတဲ့ဖိလစ်ပိုင်နိုင်ငံဟာတိုင်ဖုန်းနဲ့ပူပိုင်းမွန်တန်းတွေဖြတ်တန်းတက်ခိုက်တာမကြာခဏခံရလေရှိရပါတယ်ဖိလစ်ပိုင်နိုင်ငံမှာအဆိုးဆုံးကြုံရတဲ့2013နိုဝင်ဘာလတဲ့ဟာရန်တက်ဖုန်းမွန်တန်းတက်ခတ်ခဲ့ချိန်မှာတော့လူပေါင်း6000ကျော်သေဆုံးပြီးအင်ဂျင်3000လောက်ပျက်စီးခဲ့တာပါအင်အားအပြည့်ဆုံးမုန်တိုင်း2018ခုနှစ်စက်တင်ဘာလနဲ့တက်ခတ်ခဲ့ရမှာလဲမနီလာမြို့တော်မြောက်ဘက်တောင်ထူထက်ရဒေသမှာလူပေါင်း81ယောက်သေဆုံးခဲ့ဦးပါတယ်မွန်ကမွန်တိုင်းနဲ့ခံခဲ့ရပြီးတဲ့နောက်မှာတော့မုန်တိုင်းတံမကြာခဏခံရလိရှိတဲ့ဖိလစ်ပိုင်နိုင်ငံမှာကပ်ဘေးတံခံနေတဲ့နေဆောက်လူရင်းနဲ့ပတ်သက်လို့လဲမိခွန်းတွေထွက်ပေါ်လာခဲ့တာပါ